Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2014ခုနှစ်မတ်လ8ရက်စနေနေ့ညနေခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညနေစီစဉ်မှုကတော့ကျမနန္ဒာချမ်းပါရှင
်ကျမကတော့ဆုမြတ်ပါပါရှင်ပြန်တန်းနေရင်းနဲ့အဆက်အသွယ်ပြတ်ပျောက်သွားတဲ့မလေးရှားလေကြောင်းလိုင်းလေယာဉ်တစ်စီးကိုရှာဖွေနေကြဆဲဖြစ်ပါတယ်တခါဒီကနေ့ကြောက်ရောက်တဲ့နိုင်ငံကအမျိုးသမီးများနေ့ကိုကမ္ဘာတစ်ဝှမ်းမှာဆင်နွှဲနေကြပါတယ်ဒီလိုမျိုးနိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်သတင်းတွေနောက်ပိုင်းနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့ထိုင်းနယ်စပ်မှာကျင်းပခဲ့တဲ့နိုင်ငံကအမျိုးသမီးများနေ့အခမ်းအနားမှာဂုဏ်ပြုခံခဲ့ရတဲ့အမျိုးသမီးတွေတဲ့ဒေါက်တာစင်တရာမောင်ပါဝင်ခဲ့တာနဲ့ပတ်သက်ပြီ
းเนาะဒေသတစ်ခုမှဖြစ်စေနိုင်ငံတစ်ခုမှဖြစ်စေပေါ့เนาะဒီနိုင်ငံရေးမတည်ငြိမ်မှုတွေရှိတယ်စစ်မဲ့ဖြစ်ပွားမှုတွေရှိမယ်ဆိုလို့ရှိရင်ဒီအမျိုးသမီးတွေကိုယ်တိုင်ကเนาะတိုက်ရိုက်သူက
အပြည့်စုံကိုမကြခင်မှာနားဆင်ရပါမယ်ရှင်ဒီသတင်းဆောင်မနဲ့အတူအမေရိကန်ပြည်ထောင်စုမှာတစ်နှစ်တစ်နှစ်ကိုကလေးငယ်သိန်းနဲ့ချီပြီးတော့လိန်ကုံကူးမှုရဲ့တားကောင်ဖြစ်ရောင်းစားခံရတဲ့အခြေအနေနဲ့ကဘာတလောမှာလှုပ်လက်မဲ့နှုံမြင့်နေတက်နေစေလူငယ်တွေအလုပ်လက်မဲ့ဖြစ်နေစေအခြေအနေတွေကိုလည်းကြားရဖို့ရှိပါတယ်ရှင်ဒီအကြောင်းတွေကိုမပြောခင်မှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့မတ်သိင်ကြီးထိုက်ကကြီးညာပေးပါမယ်ရှင
်မလေးရှားနိုင်ငံကွာလာလမ်ပူမြို့ကနေပြီးတော့ဘေကျင်းမြို့စီကိုပြန်တန်းသွားတဲ့မလေးရှားလေကြောင်းလိုင်းရဲ့လေယာဉ်ပျောက်မသွားခဲ့နောက်ဆုံးရရှိတဲ့လေယာဉ်အချက်ပေးချက်တွေအရဗီယက်နမ်နိုင်ငံအနောက်တောင်ပိုင်းတောင်ချူးကျွန်းရဲ့ကမ်းလွန်မိုင်150လောက်ပေါ်ကနေဖြစ်တယ်လို့ဗီယက်နမ်အာဏာပိုင်တွေကပြောပါတယ်လေရင်နဲ့ခီးတဲ့နဲ့လေအမှုရန်စုစုပေါင်း239ရောက်ပါသွားတဲ့လေရင်ပြန်ဟာမလေးရှားရေပိုင်းနဲ့ထက်မှပြတ်ကျသွားခဲ့တာဖြစ်နိုင်တယ်လို့ဗီယက်နမ်ရေတပ်ဗိုလ်ချုပ်ကြီးတယောက်ကဒီအစိုးရသတင်းမီဒီယာကိုပြောကြားခဲ့ပါတယ်အဲ့ဒီနေရာဒဝိုက်မှာရှာဖွေဖို့ထိုင်းနဲ့မလေးရှားကယ်ဆယ်ရေးအဖွဲ့တွေကအကောင်းဆုံးဖြစ်လိမ့်မယ်လို့ရေတပ်ဗိုလ်ချုပ်ကြီးငေါ်ဗန်ဖတ်ကပြောပြီးတော့ဗီယက်နမ်ရေတပ်ကလည်းရှာဖွေရေးမှာအကူအညီပေးဖို့အသင့်ပဲလို့ပြောခဲ့ပါတယ်ဒါပေမဲ့ဒီလေယံဘယ်မှာလဲဆိုတာကိုမသိရတဲ့လို့လေယံပြန်ပြတ်တဲ့အပိုင်းစားတွေကိုလည်းရှာမတွေ့ရသေးဘူးလို့မလေးရှားသယ်ယူပို့ဆောင်ရေးယာယီဝန်ကြီးဟီရှာမူဒင်တွန်းဟူဆိန်ကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်ကနေပြီးတော့ဒီကနေ့စနေနေ့မနက်ပိုင်းမှာထွက်ခွာသွားတဲ့ခရီးစဉ် MH370 လေယံပြန်ဟာပြန်တက်ပြီးတော့နှစ်နာရီအကြာမှာပဲအဆက်အသွယ်အားလုံးပျောက်သွားတယ်လို့မလေးရှားလေကြောင်းကပြောပါတယ်။လင်းမြန်ဘယ်ရောက်နေတယ်လဲဆိုတာသိရအောင်လို့ရှာဖွေကယ်ဆယ်ရေးအဖွဲ့တွေကစူးစမ်းနေကြပြီးတော့လင်းရင်ပေါ်ပါသွားသူတွေရဲ့မိသားစုတွေကိုအကြောင်းကြားထားတယ်လို့မလေးရှားလေကြောင်းရဲ့ CEO အာမက်ဂျာဟာရီရာဟီယာကလည်းသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ခီးသည်တွေထဲမှာတရုတ်လူမျိုး152ယောက်မလေးရှား38ယောက်အမေရိကန်4ယောက်အပါအဝင်စုစုပေါင်းနိုင်ငံပေါင်း14ခုကခီးသည်တွေဖြစ်တယ်လို့လေကြောင်းသားရဲ့ Facebook စာမျက်နှာမှာဖော်ပြပါတယ်။ Boeing 777လေယာဉ်ဟာတရုတ်လေကြောင်းပိုင်တဲ့အထဲကိုရောက်မလာခဲ့ဘူးလို့တရုတ်အစိုးရပိုင်ရှင်းဟွာသတင်းကဖော်ပြပါရယ်။ကယ်ဆယ်ရေးရှင်နှစ်စီးထက်မနည်းကိုလည်းရှာဖွေဖို့လွှတ်ထားတယ်လို့တရုတ်အစိုးရကပြောပါရယ်ရှင်
။ဒီကနေ့စနေနေ့မှာတော့ကမ္ဘာတလွှားမှာနိုင်ငံတကာအမျိုးသမီးများနေ့ကိုကျင်းပနေကြပါရယ်။ဒီကနေ့မှာပဲလူသီများထင်ရှားတဲ့ပါကစ္စတန်စေဂျော်သက်တက်ကြွလှုပ်ရှားသူမာလာလာယူဆပ်ဇာယီနဲ့ VOA ဒီဝါဌာနတို့ဟာနိုင်ငံတကာအမျိုးသမီးများနေ့အကြောင်းကိုပြောဆိုခဲ့ကြပါရယ်။ကမ္ဘာတဝန်းကအမျိုးသမီးတွေနဲ့မိန်းကလေးဒီအတွက်မာလာလာအနေနဲ့ဗာမားအကြံပေးမလဲဆိုတာကိုမေးကြည့်တဲ့အခါမှာတော့အမျိုးသမီးတွေအခုထက်ပိုပြီးထုတ်ဖော်ပြောဆိုကြဖို့စေကျော်သက်တက်ကြွလှုပ်ရှားသူမာလာလာကပြောဆိုခဲ့ပါတယ်။မာလာလာယူဆပ်ဇာယီဟာဆိုရင်သူမရဲ့မွေးရမြေပါကစ္စတန်နိုင်ငံမှာတာလီဘန်တွေကမိန်းကလေးတွေကြောင်းတက်တာကိုပိတ်ပင်တာကို2009ခုနှစ်မှာစိန်ခေါ်ခဲ့တာကြောင့်ကြော်ကြားလာခဲ့သူပါ။2012ခုနှစ်သူမနေအိမ်ကနေကြောင်းသွားဖို့ကြောင်းကားပေါ်တက်ချိန်မှာတနက်သမားတွေရဲ့တိုက်ခိုက်မှုကိုခံခဲ့ရပါတယ်တိုက်ခိုက်မှုကြောင့်မာလာလာယူဆပ်ဇာယီဟာ10ရက်လောက်သတိလစ်မေ့မျောနေခဲ့တာမှာဒါပေမဲ့ပြည်တင်နိုင်ငံမှာသွားရောက်ဆေးကုသပြီးတော့ပြန်လည်ကျန်းမာလာခဲ့ပါပြီဒီကနေ့မှာတော့အသက်16နှစ်အရွယ်မာလာလာဟာကမ္ဘာတစ်လွှားပညာရေးအခွင့်အရေးဒန်းတူညီမျှမှုအတွက်ဆက်ပြီးတော့တိုက်ပွဲဝင်နေသူဖြစ်ပါတယ်ဒီနေ့နိုင်ငံတကာအမျိုးသမီးများနေ့ရဲ့ဆောင်ပုဒ်ကတော့အမျိုးသမီးများအတွက်ဒန်းတူညီမျှမှုဟာအလုံးအတွက်တိုးတက်မှုဖြစ်ပါတယ်ကျမဒန်းတူညီများမှုအမျိုးသမီးများလုတ်ပိုင်ခွင့်ပိုရာရေးအမျိုးသမီးများလူ့အခွင့်အရေးအပြည့်အဝရရှိရေးနဲ့စည်ရဲမွေးတည်မှုတိုက်ဖျက်ခြင်းဟာစီးပွားရေးနဲ့လူမှုရေးဖွံ့ဖြိုးရေးအတွက်အဓိကကျတဲ့ဆိုတဲ့အချက်တွေကိုဇောင်းပေးထားတဲ့စောင်းပုံလေးဖြစ်ပါတယ်။နောက်အမျိုးသမီးများဟာဖွံ့ဖြိုးရေးရဲ့အဓိကကျတဲ့တော့ချက်ဖြစ်တယ်ဆိုတာလည်းဖော်ညွှန်းတာဖြစ်ပါတယ်ရှင်။
အမျိုးသမီးတွေနဲ့အမျိုးသားတွေဒန်းတူအခွင့်အရေးရရှိတဲ့အခါမှာလူမှုဝန်းကျင်ဟာပို့ပြီးတော့တိုးတက်အောင်မြင်တယ်လို့ဒီကနေ့ကြားရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့အထိမ်းအမှတ်အဖြစ်နဲ့ကုလသမဂ္ဂတွေ့ရမှုချုပ်ဘန်ကီမွန်းကပြောလိုက်ပါတယ်ကိုယ့်ရဲ့မိခင်ညီမအမနဲ့သမီးတွေရဲ့အခွင့်အရေးအတွက်ကိုအမျိုးသားတွေကမမမမက်ရက်တီကာကွယ်ပေးဖို့အတွက် he for she လို့နာမည်ရတဲ့လှုပ်ရှားမှုကိုကုလသမဂ္ဂကတောက်ချနေတော့ကစတင်ခဲ့ပါတယ်။အမျိုးသမီးတွေတန်းတူအခွင့်အရေးရရှိတာဟာအလုံးအတွက်တိုးတက်မှုဖြစ်တယ်လို့ဒီအခမ်းအနားမှာတွင်ရမှုချုပ်ဘန်ကီမွန်းကပြောကြားခဲ့ပါတယ်။မိန်းကလေးတွေအမျိုးသမီးတွေအတွက်အခွင့်အရေးဟာအိမ်မက်တစ်ခုမဟုတ်ဘဲအလုံးမှရှိတဲ့တာဝန်ဖြစ်တယ်လို့လည်းသူကပြောခဲ့ပါတယ်။အမျိုးသမီးအခွင့်အရေးဟာလူအခွင့်အရေးဖြစ်ပြီးတော့အမျိုးသမီးတွေတိုးတက်မှလူသားတွေတိုးတက်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကလည်းကုလသမဂ္ဂဌာနချုပ်မှပြုလုပ်ခဲ့တဲ့အခမ်းအနားမှာပြောကြားသွားပါတယ်။အောင်မြင်မှုတွေရှိနေပေမဲ့လူမှုအတိုင်းဝိုင်းထဲမှာအမျိုးသမီးတွေယာနှုံးပြေပါဝင်နိုင်တဲ့နိုင်ငံတစ်ခုမှမရှိသေးတဲ့အတွက်27ရာစုမှမပြည့်ပြတ်သေးတဲ့အလုပ်တစ်ခုလိုဖြစ်နေတယ်လို့ Mrs. Clinton ကပြောသွားခဲ့ပါတယ်။ဒီကနေ့ကြားရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ထုတ်ပြန်တဲ့ကြေညာချက်ထဲမှာလည်းအလုံးအတွက်တက်ရောက်မှုရှိတဲ့ဆုံးဖြတ်ချက်တွေချမှတ်တဲ့နေရာမှာအမျိုးသမီးတွေပါဝင်ရမယ်လို့ပြောကြားထားပါတယ်။ငြိမ်းချမ်းရေးဆွေးနွေးတဲ့စကားဝိုင်းတွေအသက်ဆုံးရှုံးမှုတွေရှိတဲ့ပဋိပက္ခတွေအတွက်ညှိနှိုင်းတဲ့နေရာတွေစီးပွားရေးအပေါ်တက်ရောက်နိုင်တဲ့ corporation လုပ်ငန်းကြီးတွေရဲ့ဘုတ်အဖွဲ့ဆွေးနွေးပွဲတွေမှာအမျိုးသမီးတွေကိုနေရာပေးရမယ်လို့သူကပြောပါတယ်။ကိုယ့်ရဲ့မိခင်တွေအတွက်သမီးတွေအတွက်ဇနီးတွေတွေအတွက်အမတွေညီမတွေအတွက်ရင်းနေတာဟာအနာဂတ်ကမ္ဘာကြီးကောင်းမွန်ဖို့ရင်းနေတာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာထောင်ပေါင်းများစွာသောအမျိုးသမီးတွေကသမိုင်းတင်လောက်တဲ့ထူးထူးခြားခြားပုံဖော်လှုပ်ရှားမှုတစ်ခုနဲ့နိုင်ငံတကာအမျိုးသမီးများနေ့အထိမ်းအမှတ်ကိုစနေနေ့ကကျင်းပခဲ့ကြပါတယ်။မနီလာမြို့ကစီးဝင်းမှုတွေကအမျိုးသမီးတွေနဲ့ပုံစံဖော်ထားတဲ့အမျိုးသမီးသင်္ကေတပုံစံကိုဖော်ခဲ့ကြပါတယ်။ဒီလိုလူစုလူဝေးနဲ့အမျိုးသမီးအမှတ်အသားသင်္ကေတပုံဖော်ရဟာဆိုရင်လေဂင်းနဲ့ကမ္ဘာမှတ်တမ်းဝင်ဖြစ်သွားဖို့လေဖိလစ်ပိုင်အမျိုးသမီးများကော်မရှင်ကမျှော်လင့်နေကြတာဖြစ်ပါတယ်ဒါပေမဲ့လည်းဒီလိုလှုပ်ဆောင်ရတဲ့ပင်မရွယ်ချက်ကတော့အမျိုးသမီးတွေအတွက်အတိုင်းဝိုင်းကောင်းတစ်ခုဖန်တီးရင်းနဲ့မိသားစုတွေနဲ့လူမှုအတိုင်းဝိုင်းကိုမြင့်တင်ပေးရေးမှာအမျိုးသမီးများကိုအထောက်အကူပေးရေးဆိုတဲ့သူတို့ရဲ့ပိုင်းဖြတ်ချက်ကိုခိုင်မာအောင်လှုပ်ဆောင်တာဖြစ်ပါတယ်လို့ပြောခွင့်ရတဲ့ဦးကပြောပါတယ်ရှင်
ဒီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
စနေနေ့ညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်။ယူကရိန်းနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေငြင်းငြိမ်းချမ်းချမ်းအဆုံးသတ်သွားဖို့အတွက်တန်တမာရေးနှီးကိုယူကရိန်းအစိုးရကဦးစားပေးသုံးပြီးတော့ဖြည့်ရှင်းသွားမှာဖြစ်တယ်လို့ယူကရိန်းယာယီနိုင်ငံသားရေးဝန်ကြီး Andrei Dashenstia ကဒီကနေ့ပြောလိုက်ပါတယ်။ခိုင်မာတဲ့ရလဒ်တွေရလာဖို့ဖြစ်နိုင်တဲ့နည်းလမ်းတွေအားလုံးကိုဖွင့်ထားတယ်လို့ပြောပေမဲ့ခရိုင်းမီးယားဒေသဟာယူကရိန်းရဲ့ပိုင်နဲ့ဖြစ်တယ်လို့နောက်မှလည်းယူကရိန်းပိုင်နဲ့ဆက်ဖြစ်နေမှာပဲလို့သူကအလေးအနက်ပြောကြားခဲ့ပါတယ်။ခရိုင်းမီးယားဒေသကိုသွားဖို့ကြိုးစားနေတဲ့နိုင်ငံတကာလေလံသူတွေကိုတားဆီးမှုတွေမလုပ်ဖို့လဲယူကရိန်းနိုင်ငံသားရဲ့ဝန်ကြီးကတောင်းဆိုပါတယ်။ယူကရိန်းအရေးနဲ့ပတ်သက်လို့အမေရိကန်သမ္မတဘရက်အိုဘားမားနဲ့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်တို့တောက်ချနေတော့ကဆွေးနွေးခဲ့ကြပါတယ်။ယူကရိန်းတဲကနေပြီးတော့ရုရှားတပ်တွေရုတ်သွားဖို့နိုင်ငံတကာကလေလံသူတွေနဲ့လူအခွင့်အရေးအခြေအနေစောင့်ကြည့်သူတွေကိုခရိုင်းမီးယားဒေသကိုသွားခွင့်ပေးဖို့နဲ့မေလကျင်းပမဲ့သမ္မတရွေးကောက်ပွဲတွေလွတ်လပ်မျှတဖို့အတွက်ထောက်ခံကြောင်းသမ္မတအိုဘားမားကဥရောပခေါင်းဆောင်တွေနဲ့သဘောတူခဲ့တယ်လို့အင်ဗျူရောကကြေညာချက်ထုတ်ပါတယ်။တောက်ချနေကပဲအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်တို့စကားပြောခဲ့တာမှလည်းရုရှားအမေရိကန်ဆက်ဆံရေးထိခိုက်စေမဲ့ဘာကိစ္စကိုမှအလောတကြီးမစင်မချင်းမလုပ်ပါနဲ့လို့ဒီရုရှားနိုင်ငံသားရေးဝန်ကြီးကအမေရိကန်ကိုသတိပေးခဲ့ပါတယ်။ပိတ်ဆို့တံခါးမှုတွေကအမေရိကန်ကိုပြန်ပြီးတော့ထိခိုက်စေလိမ့်မယ်လို့ဆာဂေးလက်ဖရော့ဖ်ကပြောခဲ့ပါတယ်။
စီးရီးယားနိုင်ငံတွင်ကဓာတုလက်နက်တွေကိုဂျွန်လ30ရက်နောက်ဆုံးထားရှင်းလင်းနိုင်ရေးဆိုတဲ့ရက်သတ်မှတ်ချက်ကိုကျော်သွားမယ်အနေထားရှိနေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကပြောပါရယ်စီးရီးယားရဲ့ဓာတုလက်နက်တွေဖျက်ဆီးရေးအတွက်အချိန်သတ်မှတ်ချက်ဟာမလုံလောက်ဘူးဆိုပြီးအမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရဂျင်ဆက်ကီကတောက်ချာနေကပြောခဲ့တာပါစီးရီးယားကဓာတုလက်နက်တွေဖျက်ဆီးရေးအတွက်သတ်မှတ်ချက်ကိုပြီးခဲ့တဲ့နိုဝင်ဘာလကဓာတုလက်နက်ဖျက်သိမ်းရေး OPCW အထူးကောင်စီကသတ်မှတ်ထားတဲ့ဂျာကာလာသတ်မှတ်ချက်နှစ်ခုလုံးကိုစီးရီးယားအစိုးရဘက်ကပြည့်မြအောင်မလုပ်ဆောင်နိုင်ခဲ့တဲ့အပေါ်မှာအမေရိကန်ပြည်ထောင်စုဘက်ကအတော်လေးစိုးရိမ်မှုရှိနေသေးကြောင်းပြောခွင့်ရဂျင်ဆာကီကပြောပါတယ်နှ နောက်ဆုံးသတ်မှတ်ချိန်မှာပြီးဆုံးနိုင်ဖို့အတွက်စီးရီးယားအစိုးရဘက်ကအရှိန်မြှင့်လှုပ်ဆောင်ရေးကိုလည်းအမေရိကန်ပြည်ထောင်စုကဖိအားပေးသွားမယ်လို့လည်းမစ်ဆာကီကထည့်သွင်းပြောဆိုခဲ့ပါတယ်စီးရီးယားအစိုးရကပြီးခဲ့တဲ့ဩဂုတ်လထုံးကဒမတ်စကတ်မြို့ပြင်ကရဲသားတွေကိုဓာတ်တုလက်နက်သုံးတိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းအမေရိကန်ပြည်ထောင်စုဘက်ကစစ်ရေးအရာအရေးယူနိုင်ခြေရှိနေမှုကိုရှောင်ရှားဖို့သူ့ရဲ့ဓာတ်တုလက်နက်တွေကိုဖျက်သိမ်းဖို့သဘောတူခဲ့တာဖြစ်ပါတယ်ဓာတ်တုလက်နက်နဲ့တိုက်ခိုက်မှုကြောင့်အရက်သား1400ကျော်သေဆုံးခဲ့ရတာပါ။စီးရီးယားအစိုးရကတော့ဒီတိုက်ခိုက်မှုဟာသမ္မတဘာရှာလ်အယ်အာဆတ်ပြုတ်ကျရေးတိုက်ခိုက်နေတဲ့သဘုံတွေရဲ့လက်ချက်ဖြစ်ပါတယ်ဆိုပြီးတော့ဆွဆွဲပြောဆိုထားတာဖြစ်ပါတယ်ရှင်
။ဂျူးတွေခြေချထားတဲ့နေရာတချို့ကိုပါလက်စတိုင်းတို့နဲ့ငြင်းငြင်းရေးသဘောတူညီချက်အတွက်ပေးလိုက်တော့မှာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုကပြောလိုက်ပါတယ်။သဘောတူညီချက်ထဲမှာဒီဂျူးခြေချနေရာတချို့ပါမမဟုတ်ဘူးဆိုတာကတော့ရှင်းတယ်လို့လူတိုင်းကလည်းနားလည်ထားကြပြီးသားဖြစ်တယ်လို့မစ္စတာနာတန်ယာဟုကအစ္စရေးရုပ်သံလိုင်းတစ်ခုနဲ့မင်းမြန်ကမှပြောကြားခဲ့ပါတယ်။ပါလက်စတိုင်းတို့ကိုပြန်ပေးမယ့်အခြေစိုက်နေရာတွေနည်းနိုင်သမျှနည်းအောင်လို့အသေးအချာလုပ်မှာဖြစ်တယ်လို့ဂျေရုဆလင်ကိုတော့အစ္စရေးတို့ရဲ့ထိန်းချောက်မှုအောက်မှာပဲဆက်ပြီးတော့ရှိစေမှာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ကပြောခဲ့ပါတယ်ရှင်။ Direct from Washington The Voice
of America VOA ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့မတ်သိန်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးသွားပါမယ်။ဒီညနေတော့ထိုင်းနယ်စပ်မှာကျင်းပတဲ့နိုင်ငံတကာမျိုးသမီးများနေ့အခမ်းအနားနဲ့ဆက်ရအောင်ပါရှင်။မတ်လ၈ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာမျိုးသမီးများနေ့ကိုထိုင်းမြန်မာနယ်စပ်ကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့လူမှုအခြေပြုအဖွဲ့အစည်း40ကျော်ပါဝင်တဲ့ MRPWG လို့ခေါ်တဲ့မြန်မာအလုပ်သမားရေးပူးပေါင်းဆောင်ရွက်နေတဲ့အဖွဲ့နဲ့ထိုင်းလူမှုဖူလုံရေးအဖွဲ့တွေပူးပေါင်းပြီးတော့ကျင်းပခဲ့ကြပါတယ်။ဒီပွဲမှာတက်ခရိုင်တွင်းကလူမှုအကျိုးပြုလှုပ်ဆောင်နေတဲ့အမျိုးသမီးတွေကိုဂုဏ်ပြုတဲ့အထက်မှာထိုင်းမြန်မာနယ်စပ်ကလူမှုရေး၊ကျန်းမာရေးနဲ့ပညာရေးလုပ်ငန်းတွေကိုလှုပ်ဆောင်နေသူဒေါက်တာစင်တီယာမောင်လည်းပါဝင်ခဲ့ပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းစီစဉ်သတင်းတော့မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။နိုင်ငံတကာမျိုးသမီးများနေ့ရဲ့ဒီနှစ်ဆောင်ဖို့ကတော့ Equality for Women is Progress for All အမျိုးသမီးများအားလုံးညီတူညီမျှဖွံ့ဖြိုးတိုးတက်ဖို့ဆိုတာဖြစ်ပါတယ်။နိုင်ငံတကာအမျိုးသမီးများနေ့ထိမ့်မက်ပွဲတွေကိုထိုင်းလူမှုဘူးလုံရေးဌာနနဲ့မြန်မာလူမှုအခြေပြုအဖွဲ့အစည်းတွေပူးပေါင်းပြီးစီတန်းလမ်းလျှောက်ပွဲတွေအမျိုးသမီးတွေကိုဂုဏ်ပြုပွဲတွေကိုကျင်းပခဲ့ကြတာပါမဲဆောက်မြို့ရဲ့မြို့ပိုင်ရုံးမှာကျင်းပခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေ့ပွဲမှာတော့မဲဆောက်ဒေသတွင်းမှာရှိတဲ့လူမှုရေးလှုပ်ဆောင်နေတဲ့အမျိုးသမီး9ဦးကိုလည်းဂုဏ်ပြုခဲ့ကြပါတယ်ဒီထဲမှာမဲတော်ဆေးကန်းကိုတည်ထောင်ခဲ့တဲ့ဒေါက်တာစင်တီယာမောင်လည်းပါဝင်ပါတယ်ထိုင်းလူမှုဖွံ့ဖြိုးရေးဌာနညွှန်ကြားရေးမှူးနိုင်ဝိချီရန်ချာဝါလိကတော့ဒေတာရင်းမှာကျန်းမာရေးစောင့်ရှောက်မှုတွေကိုကြိုးပမ်းဆောင်ရွက်ခဲ့တဲ့အတွက်ဒေါက်တာစင်တီယာမောင်ကိုဒီကနေ့မှကြက်ရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာလူမှုထူးချွန်းစုပေးကပ်ခဲ့တာဖြစ်ကြောင်းပြောဆိုခဲ့ပြီးလူမှုဖွံ့ဖြိုးရေးဌာနအနေနဲ့ကထိုင်းအစိုးရရဲ့တာဝန်ပေးချက်အရမြန်မာရွှေ့ပြောင်းလူသမားတွေကိုအကူအညီပေးတဲ့အခါမှာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလူမှုအခြေပြုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်လုပ်ကိုင်ခြင်းပဲဖြစ်ကြောင်းမေတော်စေကန်းအနေနဲ့လူမှုဖွံ့ဖြိုးရေးဌာနကိုအချိန်မရွေးဆက်သွယ်အကူအညီတောင်းခံနိုင်ကြောင်းတွေကိုလည်းပြောသွားခဲ့ပါတယ်။နိုင်ငံတကာအမျိုးသမီးများနေ့မှာထိုင်းလူမှုဖွံ့ဖြိုးရေးဌာနကလူမှုထူးချွန်စုရရှိခဲ့တဲ့ဒေါက်တာစင်တီယာမောင်ကတော့နိုင်ငံတစ်ခုမှဖြစ်စီဒေသတစ်ခုမှဖြစ်စီပဋိပက္ခတွေကြုံလာတဲ့အခါတိုင်းမှာအမျိုးသမီးနဲ့ကလေးတွေကတိုက်ရိုက်ခံစားရတာဖြစ်လို့ငြင်းငြင်းရေးဖြစ်စဉ်တွေမှာအမျိုးသမီးတွေပါဝင်နိုင်ဖို့လိုအပ်တဲ့အကြောင်းတွေကိုလည်းပြောသွားပါတယ်။
ဒေသတစ်ခုမှဖြစ်စေနိုင်ငံတစ်ခုမှဖြစ်စေပေါ့နော်ဒီနိုင်ငံရေးမတည်ငြိမ်မှုတွေရှိတယ်စစ်မဲ့ဖြစ်ပွားမှုတွေရှိမယ်ဆိုလို့ရှိရင်ဒီအမျိုးသမီးတွေကိုယ်တိုင်ကနော်တိုက်ရိုက်သူတို့ကထိခိုက်နေတာမှုရှိတာအပြင်နော်သူတို့ရဲ့မိသားစုကိုအကာအကွယ်ပေးရတာလည်းအမျိုးသမီးတွေကအခြေခံအနေနဲ့ရှိတယ်နော်ဒါကြောင့်အမျိုးသမီးတွေကနော်ဒီနေထိုင်ရေးဖြစ်ဖို့အတွက်ကိုအမြဲပဲလိုချင်ကြတယ်တောင်းတကြတယ်ဒါကြောင့်အမျိုးသမီးတွေအနေနဲ့ဒီနေထိုင်ရေးဖြစ်စဉ်တွေမှာပေါ့နော်ဒီပါဝင်လာဖို့ကလည်းအရေးကြီးတယ်ကျမတို့ဒီလူမှုအတိုင်းဝိုင်းထဲမှာပေါ့နော်ဒီမိသားစုထဲမှာလူမှုအတိုင်းဝိုင်းထဲမှာနော်ဒီအကြမ်းဖက်မှုတွေရှိနေခဲ့မယ်ဆိုလို့ရှိရင်နော်အမျိုးသမီးတွေအနေနဲ့နော်သူတို့တိုက်ရိုက်ခံစားရတာရှိသလိုနော်သူတို့ကလေးတွေအတွက်လည်းအကာအကွယ်ပေးဖို့ဟာနော်ဒါမိခင်တွေရဲ့တာဝန်ဖြစ်တယ်အဲ့ဒီကျမတို့မြန်မာနိုင်ငံမှာဖြစ်စီထိုင်းနိုင်ငံမှာဖြစ်စီပေါ့နော်ဒီပဋိပက္ခတွေနည်းနိုင်ရများနည်းသွားပြီးတော့နော်ဖွံ့ဖြိုးရေးမှာပေါ့နော်ထိုင်းအမျိုးသမီးများမြန်မာအမျိုးသမီးများအနေနဲ့နော်ဒီပူးပေါင်းဆောင်ရွက်နိုင်ပြီးတော့နော်ကျမတို့ရဲ့အနာဂတ်မှာရှိရဲနော်ကျမတို့နိုင်ငံလေးကျမတို့သားသမီးတွေအားလုံးအတွက်နော်လုံခြုံတဲ့နော်ဘဝကျင့်တွေကိုစုပေါင်းပြီးတော့နော်ပေါ်ဆောင်နိုင်မယ်လို့ဆိုတာယုံကြည်ပါတယ်
။ထ ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာလုပ်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများနဲ့ထိမ့်မက်ပွဲမှာတော့အမျိုးသမီးတိုင်းတန်းတူအခွင့်အရေးရှိဖို့နဲ့လိမ္မော်မှာအခြေခံပြီးခွဲခြားဆက်ဆံတာတွေမလုပ်ဖို့အတွက်စာတမ်းတွေကန့်ဆောင်ကအမျိုးသမီးတွေပါတဲ့အင်အား200ခန့်ကချီတက်လမ်းလျှောက်ခဲ့ကြပါတယ်။နိုင်ငံတကာအမျိုးသမီးများနဲ့ထိမ့်မက်ပွဲတွေကိုထိုင်းနိုင်ငံမဲဆောက်မြို့ချင်းမိုင်မြို့တွေမှာလည်းမြန်မာနဲ့ထိုင်းလူလူအခြေပြုအဖွဲ့အစည်းတွေပူးပေါင်းလှုပ်ဆောင်ခဲ့ကြသလိုမြန်မာနိုင်ငံရန်ကုန်မြို့မှာတော့နိုင်ငံတကာအမျိုးသမီးများနဲ့အထိမ့်မက်ဖြစ်မြန်မာညီငယ်ရေးလုပ်ငန်းစဉ်မှာအမျိုးသမီးများရဲ့အသံပါဝင်တင်ပြနိုင်ရေးအတွက်ဆွေးနွေးပွဲတွေကိုလည်းပြုလုပ်ခဲ့ကြပါတယ်ရှင်
ထိုင်းခြေဆိုင်သတင်းတော်မဲအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။မကြာခင်မှာတော့အမေရိကန်ပြည်ထောင်စုမှတစ်နှစ်တစ်နှစ်ကိုကလင်းငယ်တိမ့်နဲ့ချီပြီးလိန်လုပ်ငန်းတွေမှာရောင်းစားခံနေရတဲ့အခြေအနေနဲ့ကဘာတလွားအလုံးလက်မဲ့နှုံမြင်မာတဲ့အခြေအနေတွေကိုကြားရဖို့ရှိပါတယ်ရှင်။
တော်ရရှိမြတ်ခင်တချိန်ကမြန်မာနိုင်ငံကိုနေကျသမားတွေသိမ့်ပိုက်ခဲ့တာဟာမြန်မာသင်္ဟန်ဇာတ်ကိုသူတို့လိုချင်တတ်မဲ့လို့ဖြစ်ပါတယ်လောလောဆယ်မှာလည်းဒီတဘာဝသင်္ဟန်ဇာတ်ကိုဖော်ထုတ်လုတ်ကင်လာတဲ့အတွက်တမန်ပြည်သူတွေရဲ့နစ်နာမှုမကျေနပ်မှုတွေသာပိုချနေရပါတယ်ဆိုတော့ကတဘာဝသင်္ဟန်ဇာတ်ကြွယ်ဝခြင်းသည်မြန်မာနိုင်ငံအတွက်ဆုလက်တပါဟုတ်ပါရဲ့လားချိန်စာသိမှုများဖြစ်နေလေသလားဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါတော်ရရှိမြတ်ခင်အဝင်ဆွေးနွေးလို့ရတဲ့သောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023255554 fax နံပါတ်ကတော့2023255552ဖြစ်ပါတယ်။ email လိပ်စာကတော့ bumis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်တဲ့သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလူတူစင်ရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပြပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖြစ်တော့ပါတယ်။
တော်ရရှင်တွေအနေနဲ့ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံတိုက်တွန်းပါရစေ။ VOA ကနေစနေနေ့ညနေခင်းစီစဉ်တွေကိုညနေ9နာရီထိလိုင်းနိုမီတာ16 kHz 1853ညာလိုင်းနိုမီတာ19 kHz 15999နဲ့လိုင်းနိုမီတာ25 kHz 11965တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုအလှည့်ပေးပါရစေ။အမေရိကန်ပြည်ထောင်စုမှတစ်နှစ်တစ်နှစ်ကိုကလေးငယ်တိမ့်နဲ့ချီပြီးလိန်ကုံကူးမှုရဲ့တားကောင်အဖြစ်ခံနေရတယ်လို့ကလေးတငယ်လုံခြုံမှုစောင့်ရှောက်ကာကွယ်ရေးဆောင်ရွက်သူတွေကခန့်မှန်းကြပါတယ်။လိန်ကုံကူးသူတချို့ဟာကြော်ကြားတဲ့လူမှုကွန်ရက် website တွေကိုအသုံးပြုပြီးတော့ကလေးငယ်တွေကိုတားကောင်အဖြစ်ရှာဖွေကြတာဖြစ်ပါတယ်။မကြသေးခင်ကမှကွန်ကရစ်လွှတ်တော်မှလူကုံကူးခံရတဲ့ပြဿနာကိုအလေးနက်ထားကြားနာခဲ့ကြတဲ့အကြောင်းကိုတော့ VOA သတင်းတောက် Pam Dopkins ရဲ့သတင်းပေးပို့ချက်ကိုမဆုမွန်ကအပြည့်စုံဆက်ပြီးတင်ပြပေးပါမယ်ရှင်။
At the age of 12 I was chosen.
အခုကြားခဲ့ရတာကတော့မကြသေးခင်ကမှကျင်းပခဲ့တဲ့ American လွှတ်တော်ရဲ့ကြားနာပွဲမှာတစ်ချိန်လုံးကလူကုန်ကူးခံခဲ့ရပြီးတော့အခုခါမှာတော့လူကုန်ကူးမှုတိုက်ဖျက်ရေးဆောင်ရွက်သူဖြစ်နေတဲ့ Stephanie Wood ကသူ့အသက်12နှစ်အရွယ်ပါတီပွဲမှာသူ့ထက်အသက်ကြီးတဲ့လူငယ်နဲ့တွေ့ခဲ့ပြီးတဲ့နောက်ပြည်တစားနဲ့လိန်ကကြေးတဲ့အဖြစ်ဖြစ်ခဲ့ရပုံကိုပြောပြနေတာပါ
That moment changed my life forever. There were 3 men that night.
အဲ့ဒီညကလူသုံးယောက်နဲ့စုံတွေ့ခဲ့တဲ့အဆုံးမှာကျမပြန်အမ်းလို့ကိုမဆုံးနိုင်ပါဘူးအဲ့ဒီခိုက်တက်ဟာကျမရဲ့ဘဝကိုလုံးဝကိုပြောင်းလဲစေခဲ့ပါတယ်ရှင
်ခလေးတငယ်လိန်ကုံကူးမှုဟာအန္တရာယ်နည်းသလောက်အကျိုးမြတ်များတဲ့လုပ်ငန်းဖြစ်တယ်လို့လည်းအဲရီဇိုနာအခြေစိုက်လူကုံကူးမှုတိုက်ဖျက်ရေးအဖွဲ့ရဲ့ခေါင်းဆောင်စင်ဒီမက်ကိမ်းကဆိုပါတယ် MCMEC လို့ခေါ်တဲ့အမျိုးသားစင်တာကထုတ်ပြန်ထားတဲ့တောက်ဆုံးနေတဲ့ကလေးငယ်တွေခေါင်းပုံဖြတ်အမျက်ထုတ်ခံရတဲ့ကလေးငယ်တွေရဲ့စည်ရင်းကိုထောက်ပြပြီးတော့သူပြောဆိုတာပ
ါ Nick Nick also estimates that a pimp can make between 150,000
ဒီကစားခေါင်းတယောက်ရဲ့ဝင်ငွေကတစ်နှစ်ကိုကလေးတယောက်အတွက် American dollar 135,000ကနေဒေါ်လာ2,000လောက်ထိရပါတယ်ဒီပြည်ကစားခေါင်းတယောက်မှာ main ကလေးငယ်က4ယောက်ကနေ6ယောက်ထိကိုရှိတတ်ပါတယ
်ပြည်ကစားတွေကိုရှာမယ်ဆိုရင်လမ်းမကိုထွက်ရှာရမယ်လို့လူတွေကထင်ကြပါတယ်။တကယ်တမ်းကဒီလိန်ကုံကူးတဲ့သူတွေကသူတို့ရဲ့တားကောင်ဖြစ်တဲ့ကလေးငယ်တွေကိုအွန်လိုင်းအင်တာနက်ကနေတဆင့်ရှာကြတာလို့ Virginia Fairfax County ကအရေးအယာရှိ William Wolf ကဆိုပါတယ်
။ They commonly exploit social media sites such as Facebook, Twitter and things of that nature.
များသောအားဖြင့်သူတို့က Facebook တို့ Twitter တို့လိုလူမှုကွန်ရက်တွေကိုကျွမ်းကျင်ပိုင်နေစွာသုံးရင်းကနေကလေးငယ်တွေကိုအကွက်ဆင်ပြီးတားကောင်ရှာဖွေတာပါ။အဲ့ဒါကပိုးထီရောက်တယ်ရှားလဲလွယ်တယ်လေ
လူကုန်ကူးတဲ့လှုပ်ရှားမှုတွေပိုးပြီးတော့မြင့်တက်လာတာဟာအင်တာနက်ကြောင့်ဖြစ်တယ်လို့လဲ Wolf ကပြောပါတယ်
We see other internet-based companies like Backpage.com that is openly and in some senses legally advertising commercial sex. It gives
internet ko che kan mi lou ne de company de ma twi ya nai ma de upama backpage.com lo ba thuro ga ro pwin pwin lin lin ko be lein long gan ko si bwa phet te ya win chin nyan ja ba de lein phyo bi mu long gan dwe atwa a mya pi thu atwa ကျော်ညာဖို့အခွင့်အလမ်းပေးထားတဲ့လိန်ကုန်ကူးသူတွေအတွက်လည်းကလေးလိန်လုံသားတွေအတွက်အွန်လိုင်းကနေကြီးညာနိုင်တယ်လို့ဖြစ်နေတာပ
ါကလေးလိန်ကုန်ကူးတဲ့သူတွေကိုသူတို့အနေနဲ့ရဲတာဝန်ရှိတဲ့သူတွေနဲ့ပူးပေါင်းဖော်ထုတ်မှုတွေရှိခဲ့ပါတယ်လို့ Backpage ကတုံ့ပြန်ပါတယ်ဒီ website ကအခုဖြစ်နေတဲ့ပြဿနာရဲ့အရင်းခံမဟုတ်ဘူးလို့လည်း Backpage ကအရှင်းနေ Elizabeth Mudd က VOA ကို Skype ကနေတဆင်ပြောပါတယ်
Backpage shut down. The content wouldn't go away. It would go to
တကယ်လို့ Backpage ကိုပိတ်ပစ်လိုက်တယ်ဆိုပါစို့ဒီကိစ္စဟာပြီးသွားမှာမဟုတ်ပါဘူးဒီကိစ္စကတိလျော့ဝက်ဝက်ဖြစ်ပြီးလူမမြင်နိုင်တဲ့တရားမဝင်နီလန်းတွေနဲ့ဆက်လုပ်ကြအောင်မှမလို့ဂွင်းဆက်တောင်မှပဲပြတ်သွားနိုင်ပါတယ
်တာဝန်ရှိတဲ့သူတွေကတခါတလေမှာဖောက်တယ်လို့ဟန်ဆောင်ပြီးတော့လေလူကုန်ကူးတဲ့သူတချို့ကိုဖမ်းမိနိုင်ခဲ့တာနောက်ပြီးတော့လိမ်မိုင်းဆိုင်ရာ website တွေကိုပိတ်ပစ်လိုက်နိုင်တာရှိပါတယ်ဒါပေမဲ့ချင်းကပ်မှုကတော့ကျေပြတ်မှုလိုတယ်လို့မျိုးပြအဖွဲ့က Colin Owens ကပြောပါတယ
် To really tackle this issue it involves a lot more than just
ဒီလူကုန်ကူးမှုတွေကိုပပျောက်အောင်လို့ဗတ်ပေါင်းစုံကနေပုံစံမျိုးစုံနဲ့ချင်းကပ်တာနောက်ဒီတချို့ဖြစ်စဉ်တွေဖြစ်လေဖြစ်တာရှိတဲ့အမှုတွေကနေနမူနာပုံစံယူပြီးချင်းကပ်ဖို့လိုမယ်လို့သူကပြောတာပါတကယ်တော့ရဲအင်အားတတ်တတ်ကိုတုံးပြီးတော့တိုက်ဖြတ်တာကဒီပြဿနာတွေကိုပြည့်လည်စေမှာမဟုတ်ဘူးလို့လိန်ကုန်ကူးခံရသူတွေခလေးငယ်တွေကိုအကူအညီပေးနေတဲ့California ခြေဆိုင်အဖွဲ့ကဒေါက်တာလူးစ်လစ်ကလည်း Skype ကနေတဆင့်ပြောပါတယ
် We need people to really do something to develop
ကလေးငယ်တွေအတွက်အိမ်တွေစာတင်ကျောင်းတွေဖန်တီးပေးတဲ့အစီအမံစီမံချက်တစ်ခုခုကိုလုပ်ကိုလုပ်ပေးဖို့တကယ်ကိုလိုအပ်နေပါတယ
်သူတို့ကြီးသွားလို့လူကုန်ကူးခံရမှထက်စာရင်အိမ်မှာနေမပျော်တဲ့မတိမငိမ့်ဖြစ်နေတဲ့အိမ်တွင်းရေးအဆင်မပြေတဲ့ကလေးငယ်လေးတွေကိုပို့ပြီးတော့မှအကူအညီပေးတင်တယ်လို့လီးကဖြည့်ဆွတ်ပြောခဲ့တာပါရှင်
မဆုမွန်ပြပြခဲ့တာဖြစ်ပါတယ်ရှင်တခါကဘာမှအလုံးလက်မဲ့နှုံမြန်မာဆက်အခြေအနေကိုလည်းဆက်ပြီးပြပြပေးပါမယ်ကဘာလုံးဆိုင်ရာစီးပွားရေးကအခြေအနေပြန်ကောင်းလာပွဲရှိနေပေမဲ့လည်းအလုံးအကန့်အလားအလာကတော့တိုးတက်မလာသေးဘူးလို့နိုင်ငံတကာအလုံးသမားအဖွဲ့ချုပ် ILO ကပြောလိုက်ပါတယ်ကဘာတလွားအလုံးလက်မဲ့နှုံမြင့်တက်နေပြီးအထူးသဖြင့်လူငယ်တွေဟာဆိုရင်အလုံးလက်မဲ့ဖြစ်နေကြတဲ့အကြောင်းကို ILO ကနေပြီးတော့အစီရင်ခံစာတစ်စောင်မကြသေးခင်ကထုတ်ပြန်ခဲ့တာပါဒါနဲ့ပတ်သက်ပြီး VOA သတင်းတောင် Mail Asiga ရဲ့သတင်းပေးပို့ချက်အပြည့်စုံကိုမက်ခွန်ညိုကဆက်ပြီးတော့ပြောပြပါမယ်ရှင
်ဝင်ငွေကောင်းတဲ့အတိုင်းပြည်တွေမှာခံမှန်းထားတဲ့2014ခုနှစ်အတွင်း 3.2 ရာခိုင်နှုန်းနဲ့2015ခုနှစ်မှာ 3.5 ရာခိုင်နှုန်းထိစီးပွားရေးဖွံ့ဖြိုးမှုတိုးလာမယ်ဆိုရင်ကမ္ဘာစီးပွားရေးပြန်ပြီးဦးမော်လာရေးမှာအထောက်အကူဖြစ်စေလိမ့်မယ်လို့ကမ္ဘာဘဏ်ကခန့်မှန်းထားတာပါဒါပေမဲ့ဒီခန့်မှန်းချက်တွေကကမ္ဘာအလုံးလက်မဲ့ဥယျာဉ်လျော့ချဖို့အတွက်တော့အထောက်အကူမဖြစ်စေဘူးလို့ ILO အဖွဲ့ကပြောနေတာပါ Guy Ryder က ILO အဖွဲ့ရဲ့ညွှန်ကြားရေးမှူးချုပ်ပါ
The bottom line figure for 2013
is that နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့အကြီးအကဲခရစ်စတင်လာဂတ်ကတော့လှုပ်အားစွမ်းရည်မြင့်တက်လာဖို့ဆိုရင်စီးပွားရေးဖွံ့ဖြိုးမှုအားနည်းနေလွန်းသေးတဲ့အကြောင်းပြောပါတယ
်။ Overall, as I said, the direction is positive. But global growth is still too low, too fragile.
အားလုံးချုံပြောရမယ်ဆိုရင်အပြုတ်သဘောဘက်ကတော့ဥတည်နေတယ်လို့ပြောနိုင်ပါတယ်။ဒါပေမဲ့ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုကအခုထိနှေးကွေးနေတော့တိတ်ပြီးတော့အထိရှာမခံသေးတဲ့အနေအထားတိတ်ပြီးတော့ဒီတစ်ဖက်ဆောင်နေဖြစ်နေစေအခြေအနေမှာပဲရှိနေပါသေးတယ်။ဒါထက်ပိုပြီးပြောရရင်တော့ကမ္ဘာမှာအလုတ်လုံးနေတဲ့အလုတ်ရှာနေကြတဲ့သူတွေနဲ့ရှင်းလိုက်မယ်ဆိုရင်ကျမတို့ခံမှန်းထားတဲ့အတိုင်းအလုတ်ကင်ပေါင်းတန်း200ကျော်ရှာဖွေဖန်တီးပေးမယ်ဆိုရင်တော့မှတကယ်တမ်းမလုံလောက်သေးပါဘူး။
လက်ရှိဖြစ်ပေါ်နေတဲ့အလားအလာကိုအခြေခံပြီးတော့ပြောရမယ်ဆိုရင်လာမယ့် 2018 ခုနှစ်မှာကမ္ဘာအလုတ်လက်မဲ့နှုန်းဟာနောက်ထပ်73သန်းထပ်ပြီးတော့ဒိုးလာမှာဖြစ်တဲ့အကြောင်းကမ္ဘာအလုတ်သမားအဖွဲ့ချုပ် ILO ကခန့်မှန်းပါတယ်။ဒီထက်မှာအလူငယ်အလုတ်လက်မဲ့နှုန်းက3ဆနီးပါးဒိုးလာမှာဖြစ်တယ်လို့ဆိုပါတယ
်။ Young people are the particular victims of unemployment.
လူမရှိတဲ့တန်ကိုအထူးသဖြင့်ခံစားကြရမှာကတော့လူငယ်တွေပါ။
သက်15နှစ်ကနေ24နှစ်ကြားအလုပ်လက်မဲ့ 84.5% သန်းဖြစ်ပါမယ်ဆိုလိုတာကတော့မနစ်ကထက်တသန်းတိုးလာတယ်ဆိုတဲ့သဘောပ
ါအကောင့်မြင့်အခြေအနေတရားကတော့စင်ရဲသားအလုပ်သမားနှုံကျဆင်းလာနေတဲ့အကြောင်းကုလသမဂ္ဂအေဂျင်စီကပြောတာပါဒါပေမဲ့အလုပ်သမားတန်ပေါင်း800လောက်ဒါမှမဟုတ်ကဘာအလုတ်သမားဥယေရဲ့လေးပုံတစ်ပုံကျော်ဟာတစ်နေ့ကို2ဒေါ်လာသို့မဟုတ်ဒီထက်နည်းတဲ့ဝင်ငွေနဲ့သာရပ်တည်နေထိုင်ကြရတယ်လို့လဲဆိုပါရရှင်
။မခွာညိုပြပြခဲ့တာဖြစ်ပါရရှင်။ VOA ကနေနောက်2နာရီကြာညာ6နာရီကနေ10နာရီထိထုတ်လွှင့်မဲ့စီစဉ်ကြရင်တော့တယံဇာတကျွဲဝါချင်းဟာမြန်မာနိုင်ငံအတွက်ဆုလက်တပါဖြစ်ရလား၊ကျင်းစာတက်မှုလေးလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြမယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါရရှင်။ဒီအစီအစဉ်တွေကိုလိုင်းနိုမီတာ24 kHz 12123လိုင်းနိုမီတာ25 kHz 11965ကလိုင်းနိုမီတာ32 kHz 9355တို့ကနေဖမ်းယူနှာဆင်နိုင်ကြပါရရှင်အခုတော့သတင်းအကျဉ်းချုပ်ကိုမဆုမျက်မုံကကြီးညာပေးပါအောင်မရှင
်ကွာလာလမ်ပူမြို့ကနေပြီးတော့ဘေကျင်းမြို့စီကိုပြန်တန်းသွားစင်မာပျောက်သွားတဲ့မလေးရှားလေကြောင်းလိုင်းရဲ့လေယာဉ်ကိုနိုင်ငံဆောင်ကရှာဖွေနေကြပေမဲ့အခုအချိန်ထိအဆအနရှာမတွေ့ကြသေးပါဘူး။လေယာဉ်ပေါ်မှာခရီးသည်နဲ့လင်းရဲအမှုရမ်းစုစုပေါင်း239ယောက်ပါသွားပါတယ်။မလေးရှား၊ဗီယက်နမ်၊တရုတ်နဲ့ဖိလစ်ပိုင်နိုင်ငံတို့ကသင်းမောတွေလေယာဉ်တွေနဲ့ဝိုင်းပြီးတော့ရှာဖွေနေကြပါတယ်။ဗီယက်နမ်နိုင်ငံအနောက်တောင်ပိုင်းတောင်ချူးကျွန်းရဲ့ကမ်းလွန်မိုင်150လောက်မှာအာယုံဆိုင်ပြီးတော့လေယာဉ်ပြန်ကိုရှာဖွေနေကြတာပါ။ Boeing 777လေယာဉ်ဟာအဲ့ဒီကနေပြီးတော့အချက်ပေးမှုကိုအဲ့ဒီနေရာတဝိုက်မှာနောက်ဆုံးရရှိခဲ့တာဖြစ်တယ်လို့ဗီယက်နမ်အာဏာပိုင်တွေကပြောပါတယ်။မလေးရှားရေပိုင်နက်ထဲမှာလေယာဉ်ပျောက်ဆုံးသွားတာဖြစ်နိုင်တယ်ဆိုပြီးတော့ဗီယက်နမ်ရေတပ်ဗိုလ်ချုပ်ကြီးတယောက်ကပြောပါတယ်။ဒါပေမဲ့လေယာဉ်ပြန်ဗမာလဲဆိုတာမသိရသေးသလိုဒီလေယာဉ်ပြတ်တဲ့အပိုင်းအစတွေကိုလည်းအခုချိန်ထိမတွေ့သေးဘူးလို့မလေးရှားတည်ယူပို့ဆောင်ရေးယာယီဝန်ကြီးကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီမလေးရှားနိုင်ငံကွာလာလမ်ပူမြို့ကနေပြီးတော့ဒီကနေ့စနေနေ့မနက်ပိုင်းမှာထွက်သွားတဲ့ဒီခရီးစဉ် MH370 လေယာဉ်ဟာပြန်တက်ပြီးတော့နှစ်နာရီအကြာမှာပဲအဆက်အသွယ်ပျောက်သွားတယ်လို့မလေးရှားလေကြောင်းလိုင်းကပြောပါတယ်။ခီးသည်တွေထဲမှာတရုတ်လူမျိုး152ယောက်မလေးရှား38ယောက်အမေရိကန်4ယောက်ပါဝင်စုစုပေါင်းနိုင်ငံ14ခုကခီးသည်တွေဖြစ်တယ်ဆိုပြီးတော့လေကြောင်းလိုင်းရဲ့ Facebook စာမျက်နှာမှာဖော်ပြပါတယ်။အမျိုးသမီးတွေနဲ့အမျိုးသားတွေတန်းတူအခွင့်အရေးရရှိတဲ့အခါမှာလူမှုဝန်ကျင်ဟာပို့ပြီးတော့တိုးတက်အောင်မြင်တယ်လို့ဒီကနေ့ကြာရောက်တဲ့ဒီနိုင်ငံကအမျိုးသမီးများနေ့အထိမ်းအမှတ်ဖြစ်တဲ့ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောလိုက်ပါတယ်ကိုယ့်ရဲ့မိခင်ညီမအမနဲ့သမီးတွေရဲ့အခွင့်အရေးအတွက်အမျိုးသားတွေကမမမမတ်ရက်တီကာကွယ်ပေးဖို့အတွက်ကို he for she လို့နာမည်ရတဲ့လှုပ်ရှားမှုတစ်ခုကိုကုလသမဂ္ဂကတောက်ကြနေမှာစတင်ခဲ့ပါတယ်။ဒီအမျိုးသမီးအခွင့်အရေးဟာလူ့အခွင့်အရေးဖြစ်ပြီးတော့အမျိုးသမီးတွေတိုးတက်မှလူသားတွေတိုးတက်မယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဟောင်း Hillary Clinton ကလည်းကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့အခမ်းအနားမှာပြောကြားသွားပါတယ်။တခါဒီအမေရိကန်နိုင်ငံရဲ့ဝန်ကြီး John Kerry ထုတ်ပြန်တဲ့ကြေညာချက်မှာလည်းအလုံးအတွက်တက်ရောက်မှုရှိတဲ့ဆုံးဖြတ်ချက်တွေချမှတ်တဲ့နေရာမှာအမျိုးသမီးတွေပါဝင်ရမယ်လို့ပြောကြားထားပါတယ်။ယူကရိန်းနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေငြင်းငြင်းချမ်းချမ်းအဆုံးသတ်သွားဖို့တန်တမာရေးနည်းနဲ့ယူကရိန်းအစိုးရကဦးစားပေးပြီးတော့ဖြည့်ရှင်းသွားမှာဖြစ်တယ်လို့ယူကရိန်းယာယီနိုင်ငံသားရေးဝန်ကြီးကပြောပါတယ်။ခိုင်မာတဲ့ရလဒ်တွေရလာဖို့အတွက်ဖြစ်နိုင်တဲ့နည်းလမ်းတွေအားလုံးကိုလမ်းဖွင့်ထားတယ်လို့ပြောပေမဲ့ခရိုင်မီးယားဒေသဟာယူကရိန်းရဲ့ပိုင်နက်ဖြစ်တယ်လို့နိုင်မာလည်းဒီယူကရိန်းပိုင်နက်ဆက်ပြီးတော့ဖြစ်နေဦးမှာပဲဆိုတာကိုလည်းသူကအလေးအနက်ပြောပါတယ်။ခရိုင်မီးယားဒေသကိုသွားဖို့စူးစမ်းနေတဲ့နိုင်ငံတကာလစ်လာသူတွေကိုတားဆီးမှုတွေမလုပ်ဖို့ကိုလည်းယူကရိန်းနိုင်ငံသားရေးဝန်ကြီးကတောင်းဆိုလိုက်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမဆုမျက်မုံကညင်ညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေစီစဉ်ထုတ်လုပ်ရေးမှုကမတ်တန်ဂီထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ကာတစ်စ်ပိုင်နန်ဖြစ်ပါတယ်ကျမကတော့နန္နာချက်ပါ VO American တန်ညနေပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16လိုင်းနိုမီတာ19နဲ့လိုင်းနိုမီတာ25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VO ကိုနားဆင်ကြတဲ့အတွက်လည်းသောတာရှင်တွေကိုအထူးပဲကျေးဇူးတင်ရှိပါတယ်
This program has come to you from the Voice of America, Washington.